င်္ဂလာညနေခင်းမှာတော်တော်ရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာလ3ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်ကိုဒိုင်းတိုမီတာ1925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါအခုညနေခင်းအစီအစဉ်တွေတာဝန်ယူသင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျမခင်ပြူထွေးပါသမတ်ထရမ့်အပေါ်စုံစမ်းစစ်ဆေးမှုတွေရှေ့တိုးဆောင်ရွက်တဲ့အနေနဲ့အမေရိကန်နဲ့ယူကရိန်းမူဝါဒရေးရာကိစ္စတွေနဲ့ပတ်သက်တဲ့အချက်အလက်ဆွေးနွေးစတမ်းတွေပေးအပ်ဖို့သမတ်ထရမ့်ရဲ့ကိုယ်ရေးရှေ့အနေနဲ့နိုင်ငံသားရေးဝန်ကြီးတို့ကိုအောက်လွတ်တော်ဒီမိုကရက်အမတ်တွေကဆင့်ခွက်ထားပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုအကြားနျူကလ িয়ার ဆစ်ဆက်ညှိနှိုင်းမှုတွေကိုတော့ဒီလ5ရက်နေ့မှာပြန်ဆဖို့သဘောတူထားပြီလို့မြောက်ကိုရီးယားအစိုးရသတင်းကဖော်ပြပါတယ်။နောက်တရုတ်ပြည်သူသမရနိုင်ငံထူထောင်တာအနှစ်20ပြည့်တဲ့အခမ်းအနားမှာတော့တရုတ်ကသူ့ရဲ့စီးရင်အောက်ကိုထုတ်ဖော်ပြသလိုက်ပါတယ်။ဒီလိုထိတ်တရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေအတူပြပြပေးပါမယ်ရှင်
။ကောင်းပါပါရှင်။မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်တပ်ဖွဲ့ရဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလဲဝါမြို့နယ်ထဲမှာ35ပါးအပါအဝင်ကျောင်းဆရာဆရာမနဲ့ကျောင်းသား6ဦးထိခိုက်ဒဏ်ရာရသွားပါတယ်
။နောက်ဆုံးဘလုံးလက်နက်ကြီးကလာပြီးမှကြားတဲ့အနေအမှာဆရာတော်ဒီမှာရှိတယ်ဒီတော့ကျောင်းဆရာမတယောက
်ဒေတာခန်တူပြောပြသွားတာပါရှင်ပြည်စုံကတော့မကြခင်ကြားကြမှာပါကြားပြင်ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်ဖက်မှာလက်နက်ကင်တပ်ဖွဲ့တွေဖမ်းသွားတဲ့ yes ခံမှုအပါအဝင်ရဲတပ်ဖွဲ့ဝင်၄ဦးရဲ့နောက်ဆုံးအခြေအနေကိုမေးမြန်းတင်ပြသွားမယ်အပြင်စကိုင်းတိုင်းရင်းမာပင်မြို့နယ်ထဲကအပစိမ့်တောင်ဒေတာမှာတတ်တူဆန်တတ်မဲ့စီမံကိန်းနဲ့ပတ်သက်တဲ့စကိုင်းတိုင်းအစိုးရရဲ့နောက်ဆုံးထုတ်ပြန်လိုက်တဲ့သဘောထားတွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်အခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တဲ့ရောက်သတင်းတွေကိုမှတ်ခင်ဖြူတွေနဲ့ကုကြကြသိန်းတို့ကပြောပြပေးပါဦး
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေရှေ့တိုးဆောင်ရွက်တဲ့အနေနဲ့အမေရိကန်ယူကရိန်းမူဝါဒရေးရာကိစ္စတွေနဲ့ပတ်သက်တဲ့အချက်အလက်ဆွေးနွေးစတမ်းတွေပေးအပ်ဖို့သမ္မတရဲ့ကိုယ်ရေးရှေ့အနေနဲ့နိုင်ငံသားရေးဝန်ကြီးတို့ကိုအောက်လွတ်တော်ဒီမိုကရက်အမတ်တွေကဆင့်ခေါ်ထားပါတယ်။ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့အစိုးရအရာရှိဟောင်းတွေကိုလည်းဒီသတင်းမှတ်ချက်လွှတ်တော်မှာတက်တည်ထွက်ဆိုဖို့စီစဉ်ထားတာပါ။နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေးတို့အနေနဲ့အခုကိစ္စနဲ့ပတ်သက်တဲ့ဆွေးနွေးစတမ်းတွေပေးအပ်ဖို့ကြာသပတေးနေ့အထိအချိန်ပေးထားကြောင်းအောက်လွှတ်တော်နိုင်ငံခြားရေးထောက်လှမ်းရေးနဲ့ကြီးကြပ်ရေးကော်မတီတွေကအကြီးအကဲတွေရဲ့စင်ခေါ်စာမှာဖော်ပြထားပါတယ်။သမ္မတထရမ့်ဟာလာမယ့်2020ရွေးကောက်ပွဲမှာအနိုင်ရအောင်နိုင်ငံခြားတိုင်းပြည်တစ်ခုကကြားဝင်ဆောင်ရွက်ပေးဖို့သမ္မတအာဏာကိုအလွဲသုံးစားလုပ်ခဲ့တဲ့ဆိုတဲ့စိုးရိမ်မှုနဲ့အတွင်းလူတယောက်ကတိုင်ကြားခဲ့ပြီးတဲ့နောက်အခုလိုစုံစမ်းစစ်ဆေးဖို့အထိဖြစ်လာခဲ့တာပါ။သမ္မတထရမ့်ရဲ့ရှေ့နေရူဒီဂျူလီယာနီကိုတော့ယူကရိန်းနဲ့ဆက်နွယ်တဲ့ဆွေရစတမ်းတွေကိုအောက်တိုဘာလ15ရက်နေ့နောက်ဆုံးထားတင်ပြဖို့အောက်လွတ်တော်ရေးရာကော်မတီဥက္ကဋ္ဌတွေဖြစ်ကြတဲ့ Ilio Angel Adam Schiff နဲ့ Elisa Cummins တို့ကဆင့်ခေါ်ထားတာပါအခုကိစ္စမှာ Mr. Giuliani တဦးတည်းမဟုတ်ဘဲတခြားဒီသမ္မတ Trump အစိုးရအရာရှိတချို့ပါပါဝင်နေတယ်လို့ထောက်ပြပြီးဒီကိစ္စတယ်လီဖုန်းဆက်သွယ်စကားပြောဆိုမှုတွေစာတို့ပို့ခဲ့တာတွေတခြားနိလန်းတွေနဲ့ဆက်သွယ်ပြောခဲ့တာတွေအားလုံးကိုတင်ပြဖို့ဒီမိုကရက်လွှတ်တော်ခေါင်းဆောင်တွေကတောင်းဆိုထားတာပါမစ္စတာဂျူလီယာနီကတော့သူ့အပေါ်ဆင့်ကော်စာလက်ခံရရှိထားပြီးတောင်းနဲ့တင့်တော်သလိုစဉ်းစားလှုပ်ဆောင်သွားမယ်လို့သူ့ရဲ့ Twitter လူမှုကွန်ရက်အကနေတစ်ဆင့်တုံ့ပြန်ထားပါတယ်။သမ္မတ Trump ကလည်းသူနဲ့ဒီ Ukraine သမ္မတအကြားဇူလိုင်လ25ရက်နေ့ကဖုံးဆက်စကားပြောဆိုခဲ့တာတွေမှာဘာအမှားအယွင်းမှမရှိခဲ့ဘူးဆိုပြီးတနင်္လာနေ့ကထပ်မံကာကွယ်ပြောဆိုခဲ့ပါတယ်ရှင်
။မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုကြားနျူကလ িয়ার ရေးစစ်ဆေးညှိနှိုင်းပွဲတွေကိုအောက်တိုဘာလ5ရက်နေ့မှာပြန်ဆဖို့သဘောတူထားပြီးဖြစ်တဲ့အကြောင်းမြောက်ကိုရီးယားဆွေးနွေးပွဲ KCN နဲ့သတင်းဌာနကဒီကနေ့ပြောပါတယ်။ဒါပြင်ပြီးခဲ့တဲ့ဖေဖော်ဝါရီလကနှစ်ဖက်ကောင်းဆောင်တွေကြားထိပ်ပြီးအစည်းအဝေးအောင်မြင်မှုမရပဲဆုံးသတ်ခဲ့ပြီးတဲ့နောက်လာတော့ကြာရှေ့မတွန်းတော့မဆိုဖြစ်နေတာကနေတိုးတက်မှုတစ်ခုရလာတဲ့သဘောပါပဲ။အော်တိုဘာလ၄ရက်နေ့မှာကနေဦးဆက်သွယ်ကြပြီးတဲ့နောက်စစ်စစ်ညှိနှိုင်းပွဲလုပ်မယ်ကြောင်းနောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးချိုဆွန်ဝီအနေနဲ့ထုတ်ပြန်ချက်ကိုကိုးကားပြီး KCN နဲ့သတင်းဌာနကပြောပါရတယ်။စစ်စစ်ညှိနှိုင်းပွဲတွေပြန်ဆခြင်းနဲ့အကြောင်းမြောက်ကိုရီးယားဘက်ကပြောထားခဲ့ပြီးမယ်လေ။အမေရိကန်ဆိုရအနေနဲ့ပိုးပြီးလှည့်တာပြောင်းတာရှိတဲ့သဘောထားကြားသိနေဆိုတဲ့သတိပေးချက်ကိုပါနိုင်ငံပိုင်သတင်းဌာနကထည့်ပြောထားပါတယ်။ဒါပေမဲ့ဆွေးနွေးပွဲဒီမှာအမေရိကန်အနေနဲ့မှန်ကန်တဲ့စမ်းစစ်ချက်မျိုးရှိတယ်နဲ့လို့နျူကလ িয়ার ရေးမြောက်ကိုရီးယားစစ်ဆေးညှိနှိုင်းရေးမှူးချုပ်ခင်မြုံဂျူးကပြီးခဲ့တဲ့လထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။မြောက်ကိုရီးယားဘက်ကစစ်ဆေးညှိနှိုင်းသူတွေနဲ့တွေ့ဖို့အမေရိကန်အနေနဲ့အဆင်သင့်ဖြစ်နေပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြီးခဲ့တဲ့လမှာပြောထားပါတယ်။ဒါပေမဲ့လည်းအထုတ်ခံလိုက်ရတဲ့အမေရိကန်မျိုးသားလူညွန့်ရေးဂျာမီပို့ကဂျွန်ဘိုဒန်ကတော့မြောက်ကိုရီးယားဟာနျူကလ িয়ার စီစဉ်ကိုဆွန့်လွတ်ဖို့အရွယ်ချက်မရှိဘူးလို့တနင်္လာနေ့ကပဲသတိပေးပြောဆိုထားပါတယ်
။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကြားဝင်ဆွတ်ဖက်ခဲ့တဲ့ကိစ္စစုံစမ်းစစ်ဆေးမှုတွေမှာဩစတြေးလျအစိုးရကအမေရိကန်အစိုးရအရာရှိတွေနဲ့ပူးပေါင်းကူညီဆောင်ရွက်ဖို့ဆန္ဒရှိတဲ့အကြောင်းဩစတြေးလျဘဏ္ဍာရေးဝန်ကြီးGeorge Frydenberg ကဒီကနေ့ပြောဆိုလိုက်ပါတယ်။သမ္မတ Trump အစိုးရလက်ထက်နှစ်နှစ်ကျော်လောက်အရေးမဲထိုးနေခဲ့တဲ့ဒီ2016ရွေးကောက်ပွဲရုရှားကြားဝင် နောက်ရှမှုကိစ္စစုံစမ်းစစ်ဆေးမှုတွေမှာရှေ့နေကျဝီလျံဘာကိုဝိုင်းဝန်းကူညီပေးဖို့ဩစတြေးလျဝန်ကြီးချုပ်နဲ့တခြားနိုင်ငံကောင်းဆောင်တို့ချို့ကိုသမ္မတထရမ့်ကတိတ်မစားခင်တုန်းကပဲအကူအညီတောင်းခဲ့တဲ့အကြောင်းတရားရေးဌာနကတနင်္လာနေ့မှာထုတ်ဖော်ပြောဆိုခဲ့ပါတယ်။အခုဖြစ်ရကဒီရုရှားကိစ္စအထူးစုံစမ်းစစ်ဆေးရေးမှုရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့သူ့ဘော်နိုင်ငံရေးအရာလှုပ်ရှားမှုအဖြစ်ယူဆထားတဲ့သမ္မတထရမ့်အနေနဲ့ဒီကိစ္စကိုဆက်ပြီးတုံ့ပြန်မှုစူးစမ်းနေတဲ့သဘောပြသရာရောက်နေတာပါ။New York Times သတင်းစာကြီးကတော့ရုရှားဆွတ်ဖက်မှုကိစ္စစုံစမ်းခဲ့တဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကိုအတရေဖြတ်ဖို့ကြိုးပမ်းရမှာအကူအညီပေးဖို့သမ္မတထရမ့်ကဩစတြေးလျဝန်ကြီးချုပ်ကိုတိုက်တွန်းခဲ့ရဆိုပြီးရေးသားခဲ့တာပါ။သမ္မတထရမ့်ရဲ့နိုင်ငံသားတိုင်းပြည်တွေကကောင်းဆောင်တချို့ဆက်သွယ်ပြောဆိုခဲ့တာတွေနဲ့ဒီကိစ္စမှာရှေ့နေချုပ်ဘာပါဝင်မှုအခန်းကဏ္ဍတွေကတော့တင်းတင်းကြပ်ကြပ်စောင့်ကြည့်ခင်ရတဲ့အခြေအနေဖြစ်နေပြီးဒီကိစ္စတွေနဲ့ပတ်သက်ပြီးသမ္မတထရမ့်ကိုအရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့အထူးအောက်လွှတ်တော်ကလည်းစတင်လှုပ်ဆောင်နေတာပါ။လာမယ့်သမ္မတရွေးကောက်ပွဲမှာအထူးအတိုက်ခံဖြစ်လာနိုင်တဲ့ဒီမိုကရက်တစ်ပါတီကဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုတိုက်ခိုက်ဖို့အတွက်မစ္စတာဘိုင်ဒန်နဲ့ပတ်သက်တဲ့အချက်အလက်တွေကိုစုံစမ်းစစ်ဆေးဖို့သမ္မတထရမ့်ကယူကရိန်းသမ္မတကိုဖုံးဆက်သွယ်အကူအညီတောင်းခဲ့တယ်ဆိုတဲ့ CIA ထောက်လှမ်းရေးအတွင်းလူတယောက်ရဲ့တိုင်ကြားချက်ထွက်ပေါ်လာရကနေအောက်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေလည်းစတင်လာခဲ့တာပါရှင်
။ဥရောပတော်က EU ကနေပြည်ထောင်နိုင်ငံတို့ထွက်ရေး Brexit သဘောတူညီချက်ဆိုင်ရာစုပြုချက်အသစ်တွေကိုတိတ်မကြခင် EU ကိုတင်ပြမယ်လို့ပြည်ထောင်ဝန်ကြီးချုပ် Boris Johnson ကဒီကနေ့ပြောပါတယ်။ဒါပေမဲ့အဲ့ဒီအဆိုပြုချက်တွေထဲမှာပြည်ထိုင်နဲ့အိုင်ယာလန်နဲ့ဆက်တလျှောက်အကောက်ခွန်ရုံးတွေဖွင့်ဖို့ပါတယ်ဆိုတဲ့သတင်းတွေကိုတော့ပေးချပါတယ်။ EU တွေကနေပြည်ထိုင်နှုတ်ထွက်ရမယ့်နောက်ဆုံးရဲ့အော်တိုဘာ30ရက်နေ့ရောက်ဖို့ရက်30ပဲလို့တော့ကြောင်းနောက်ထပ်နှောင့်နှေးမှုဖြစ်ရေးသဘောတူညီချက်တစ်ခုရဖို့ဝန်ကြီးချုပ်ဂျွန်ဆန်ကအချိန်လူလုပ်နေရတာပါ။ဒါပေမဲ့လည်းလက်ရှိရထားတဲ့နှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်ပြင်ခိုင်မာတဲ့နောက်ထပ်နည်းလမ်းတစ်ခုခုကိုအခုထိမတွေ့ရသေးဘူးလို့ EU ခေါင်းဆောင်တွေကပြောထားတယ်လို့အချိန်ကလည်းမရှိလာတော့ပါဘူး။သူ့ဥယျာဉ်ဝန်ကြီးချုပ်ဟောင်းထရီဇာမေလက်ထက်ပြီးခဲ့တဲ့နှစ်ကရထားပြီးဗြိတိသျပါလီမန်က၃ချိန်ပြေချထားတဲ့နှုတ်ထွက်ရေးသဘောတူညီချက်ပါသတ်မှတ်ချက်တွေကိုပြန်ပြီးဆက်ဆက်ညှိနှိုင်းဖို့ဝန်ကြီးချုပ်ဂျွန်ဆန်ကကြိုးစားနေကြပါ။အဲဒီထဲမှာအဓိကအခြေတင်ဖြစ်ဆုံးကိစ္စတစ်ခုဖြစ်တဲ့ backstop အစီအစဉ်ဆိုတာပေါ့ဝန်ကြီးချုပ်ဂျွန်ဆန်ကအဓိကအာရုံစိုက်လို့ဆောင်နေတာဖြစ်ပါတယ်။အဲဒီအစီအစဉ်က Brexit ကနေ EU ကနေပြည်တင်ထွက်ပြီးတဲ့နောက်အကောက်ခွန်ဆိုင်ရာ EU ရဲ့သတ်မှတ်ချက်တွေတိုင်းဆက်လိုက်လာပြီး UK နိုင်ငံတွေကမြောက်ပိုင်းအိုင်ယာလန်နဲ့ EU ဖော်ဝင်အိုင်ယာလန်နိုင်ငံတို့အကြားကုန်စည်တွေအကောက်ခွန်မဲ့အပြန်လည်ဆက်ပြီးကူတန်းရောင်းဝယ်ဖို့ခွင့်ပြုရမှာဖြစ်ပါတယ
်။ VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ9.5kHz 1068.3MHz ဖိုင်ဒိုမီတာ19kHz 15565နဲ့ဖိုင်ဒိုမီတာ25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့ညနေခင်းဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။တရုတ်ပြည်သူသမ္မတနိုင်ငံထူထောင်တဲ့အနှစ်80ပြည့်အထိမ်းအမှတ်အခမ်းအနားမှာတရုတ်အစိုးရကသူ့ရဲ့စီးရင်အရာကိုဒီနေ့ပဲထုတ်ပေါ်ပြသလိုက်ပါတယ်။ဒီကွန်မြူနတီပါတီကောင်ဆောင်မော်စီတုံးတချင်ကဝတ်ခဲ့တဲ့ယူနီဖောင်းဝတ်စုံကိုဝတ်ပြီးသမ္မတရှီကျင်းပင်ဒီကနေ့အခမ်းအနားကိုတက်ပါတယ်။1949ခုနှစ်အောက်တိုဘာလ3ရက်နေ့မှာပါတီကောင်ဆောင်မော်စီတုံးကတရုတ်ပြည်သူသမ္မတနိုင်ငံထူထောင်ကြောင်းကိုကျင်းပခဲ့တဲ့တီအန်အမ်အင်ရင်ပြင်မှာတက်ဖွဲ့အင်အားရာနဲ့ချီပါဝင်တဲ့ဒီကနေ့စီးပြအခမ်းအနားကိုတော့သမ္မတရှီနဲ့အကြီးဝန်ကြီးချုပ်လီကေချန်နဲ့တခြားပါတီကောင်ဆောင်တွေလည်းတက်ရောက်ကြတာပါ။တရိုင်းပြည်တော်ကိုတိုက်ရိုက်ထုတ်လွှင့်တဲ့ရုပ်သံမေးခွန်းမှာတော့သမ္မတရှီကတရုတ်နိုင်ငံရဲ့အခြေခံအုတ်မြစ်ကိုဘယ်လိုအင်အားမျိုးနဲ့မှကင်လုံနိုင်မှာမဟုတ်တယ်လို့တရုတ်ပြည်သူတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုလည်းဘယ်အရာကမှရပ်တန့်ပြစ်နိုင်မှာမဟုတ်ဘူးလို့ပြောဆိုသွားပါတယ်။မေးခွန်းပြောကြားပြီးမှတော့ဒီအမိုးဖွင့်ထားတဲ့လီမိုဆင်ကားပေါ်မှာရပ်ပြီးစီးရင်အင်အားပြအခမ်းအနားကိုလှည့်လည်ကြည့်ရှုပါတယ်။နျူကလ িয়ার ထိပ်ဖူးတက်တစ်ခုထက်မနည်းတက်ဆင်နိုင်တဲ့တိုက်ချင်းပြစ်ပက်ထိန်ဒရုန်းတွေနောက်အတန်ထက်မြန်တဲ့အဝေးထိန်ဒရုန်းရင်တွေတိုက်လေရင်တွေတင်ကားတွေအပါအဝင်တရုတ်စစ်တပ်ပိုင်းလက်နက်ကိရိယာတစ်တွေကိုအင်အားပြတဲ့ဒီအခမ်းအနားမှာနိုင်ငံထူထောင်ခြင်း90ပြည့်အထိအမှတ်အမြောက်အချက်ပေါင်း90ပြည့်ခန့်ပြီးတော့စတင်ဖွင့်လှစ်ခဲ့တာပါအခမ်းအနားဆုံးမှာတော့ငင်းငယ်ရေးတင်ကြတာအဖြစ်နဲ့ဂျိုးငဲ့အကောင်9000လို့ဖို့လဲအခမ်းအနားစီမံသူတွေကစီစဉ်ခဲ့ကြတာပါရှင
်ဟောင်ကောင်မှာတော့ရေတပ်ဖွဲ့ကပြည်ပင်ကန့်သက်ထားတဲ့ဂျာမာပဲထောင်ပေါင်းများစွာသောအနေရောင်အင်ဂျီကိုဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေဒီကနေ့ခြေတက်ဆန္ဒပြကြပါတယ်တရုတ်ကွန်မြူနတီပါတီအုပ်ချုပ်ရေး90ပြည့်အခမ်းအနားကိုတရုတ်နိုင်ငံမှာကျင်းပနေမှာပဲလူလူလက်ထဲအာဏာပြန်အပ်ဖို့ဆန္ဒပြသူတွေကတရုတ်ကွန်မြူနတီပါတီကိုတောင်းဆိုကြပါတယ်။ရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားမှာတော့နေရာတော်များများမှာရုံးဝင်စကတ်ဖြစ်တာတွေရှိပြီးစူဝမ်ဝမ်အရက်မှာရဲတပ်ဖွဲ့ကကြီးအစ်စ်နဲ့ပြစ်တာကြောင့်ဆန္ဒပြသူတွေဒဏ်ရာရသွားတယ်လို့ဒေသခံသတင်းဌာနတွေကဖော်ပြကြပါတယ်။ဆန္ဒပြသူတွေကရဲတပ်ဖွဲ့အစုအစုကိုတိုက်ခိုက်တာကြောင့်အဖွဲ့ခေါင်းဆောင်ရဲအရာရှိကဆန္ဒပြသူတအူးကိုတနက်နဲ့ပြစ်လိုက်တာလို့ရဲတပ်ဖွဲ့သတင်းရင်းမြစ်တစ်ခုကပြောတဲ့အကြောင်း AFP သတင်းတပုတ်မှာဖော်ပြထားပါတယ်။တနက်တရံရသွားတဲ့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ဝင်တွေကရှေးဦးသူနာပြူနီနဲ့ကုသပေးခဲ့ပြီးအရေးပေါ်ဆေးဘက်ဝန်ထမ်းတွေရောက်လာပြီးတဲ့နောက်ဆေးရုံကိုခေါ်သွားတယ်လို့အမြင်ဖော်တဲ့အဲ့ဒီသတင်းရှင်းချက်ကပြောပါရတယ်။
ချောင်းနေရာတဲ့မှာဒီကြုံညီရဲ့ရတဲ့ဘက်ကမြေရုံဝန်တွေနဲ့ပြစ်ခတ်ခဲ့တယ်လို့စီးပွားရေးအချက်အချာနေရာမှာတော့မီဒီယာပိုက်တွေနဲ့နှိမ်နှင်းပြောခွဲခဲ့ပါတယ်။တရုတ်ပြည်သူသမ္မတထူထောင်နိုင်ငံထူထောင်နာနှစ်ပတ်လည်အခမ်းအနားတွေပြုနေကမှာကျင်းပနေရဲ့အချိန်မှာပဲဒီအိန္ဒိယနိုင်ငံနယူးဒေလီမြို့တော်ကတရုတ်တန်ရုံပြင်ပမှာတော့တိဘက်ရေးလှုပ်ရှားသူတို့ချို့ဆန္ဒပြခဲ့ကြပါတယ ုတ်အစိုးရမူဝါဒတွေနဲ့တရုတ်ကွန်မြူနစ်ပါတီကိုကန့်ကွက်တဲ့အနေနဲ့ဒီလိုနှစ်ပတ်လည်နေ့မှာဆန္ဒပြတာဖြစ်ပြီးတိဘက်ပြည်သူတွေကိုတရုတ်အစိုးရကတပ်ဖြတ်နေတာပဲရပ်တန့်ဖို့နဲ့တိဘက်ဒေသလွတ်မြောက်ရေးအတွက်ဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ်။1959ခုနှစ်ကတိဘက်လွတ်လပ်ရေးလူလူလှုပ်ရှားမှုကိုတရုတ်တပ်ဖွဲ့တွေကအင်အားသုံးနေနေခဲ့တာကြောင့်တိဘက်ဘာသာရေးကောင်းဆောင်တလိုင်းလမ်းမနဲ့သူ့ကိုထောက်ခံသူတွေအများအပြားအိန္ဒိယနိုင်ငံကိုထွက်ပြေးခဲ့ကြတာပါ။တိဘက်ဒေသကတရုတ်နိုင်ငံရဲ့အစိတ်ပိုင်းဖြစ်ရာစုနှစ်တွေနဲ့ချီတည်ရှိခဲ့တာဖြစ်ပြီးတော့တရုတ်ဆိုရကရာစုနှစ်တွေနဲ့ချီတည်ရှိခဲ့ရဖြစ်တယ်လို့တရုတ်ဆိုရကပြောပေမဲ့လည်းတိဘက်တွေကတော့ဟိမဝင်နာအရက်ကသူတို့ရဲ့ဒေသဟာတရုတ်ဆိုရကျူးကျော်သိမ်းပိုက်ခဲ့တဲ့1950ခုနှစ်မတိုင်ခင်အထိတည်ချလွတ်လပ်တဲ့ဒေသတစ်ခုဖြစ်တယ်လို့ပြောဆိုကြပါတယ်ရှင
်အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုမှခင်ပြွေးတဲ့ကိုကြကြောသိန်းတို့ကတင်ပြသွားတာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းအနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုစတိုက်တင်ဆက်သွားပါရမယ်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေတို့အကြားစီးရီးပဋိပက္ခတွေကြောင့်အရက်သားတွေထိခိုက်မှုအများပြားလာနေတာမှာဒီကနေ့မနေ့အစောပိုင်းကချင်းပြည်နယ်ပလဲဝါမြို့နယ်မီးဝရွာကဖုံးတော်ကြီးပညာသင်ကျောင်းအတွင်းလက်နက်ကြီးပောက်ကွဲခဲ့လို့တန်ခါနှပအပါဝင်ကျောင်းဆရာနဲ့ကျောင်းသား6ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ်တပ်မတော်ဖက်ကတော့မီးဝရွာတောင်ကျောကနေရခိုင်လက်နက်ကိုင်အေအေကပစ်ခတ်တိုက်ခဲ့လို့တပ်မတော်အနေနဲ့တိုက်ပွဲဖြစ်ပွားခဲ့တာလို့ပြောပါတယ်ဒေသခံတွေနဲ့အေအေဖက်ကတော့တိုက်ပွဲဖြစ်တာမရှိဘဲမြန်မာစစ်တပ်ကပြစ်ခတ်တာလို့ဆွဆွဲပြောဆိုထားပါတယ် VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အင်ကအခုလိုသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါချင်းမြင့်နယ်ပလဝမြို့နယ်မီးဝကျေးရွာတွင်ဒီကနေ့မနက်အစောပိုင်းတပ်မတော်စစ်သင်ဘောကနေလက်နက်ကြီးနဲ့ပြစ်ခတ်မှုကြောင့်ဘုံကြီးကျောင်းတွင်ကြားရောက်ပောက်ကွဲခဲ့လို့တန်ဃာတော်တွင်နဲ့ကျောင်းဆရာမှကျောင်းသားငယ်တွေထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံရွာသားတို့ကပြောပါတယ
်ညာတုံးကအချိန်ကတော့ညာသနာကြီးဝင်ကျင်လောက်ပေါ့နော်လက်နက်ကြီးအပြန်ကျတယ်အပြန်ကျတာလည်းအများကြီးပဲကျွန်တော်တို့မင်းဝကျောင်းဆရာတော်ကဒီကလေးတွေကိုဆရာဆရာမတွေကိုခေါ်ပြီးမှကျောင်းသူကျောင်းသားတွေကိုခေါ်ပြီးမှကျောင်းရဲ့အနောက်ဘက်မှာကျောင်းအဆောင်အကြဖို့အမှလုံခြုံတဲ့နေရာဆိုမှအမှနေကြတယ်သူတို့ကလေးတွေမျက်ထည့်ကနေပြစ်တာနေဒီကနေပြစ်တာနေဒီပြစ်တဲ့အခါမှာအနောက်ဆုံးအလုံးလက်နှာကြီးကျလာပြီးမှကြားတဲ့အနေအမှာဆရာတော်ဒီမှာဖြီးတယ်ပြီးတော့ကျောင်းဆရာမတယောက်ဖြီးတယ်ပြီးတော့ကိုရင်တပါကျောင်းသား3ယောက်သူစုပေါင်း6ယောက်လက်မောလန်ဒါနဲ့ကျွန်တော်တို့တောက်တော့ဖြည့်ရင်ကိုပို့လိုက်တယ
်ဒီမနေ့ပြစ်ကတ်မှုနဲ့ပတ်သက်လို့ရွာသားတွေထိခိုက်မှုရှိနေတဲ့ပေါ်အနောက်ပိုင်းတိုင်းစစ်သနာကျုပ်တပ်မတော်ပြောခွေရဘူမူကြီးဝင်းစော်ဦးကအခုလိုပြောပါတယ
်ကျွန်တော်တို့ရေလမ်းကြောင်းလုံးကြီးတပ်ဖွဲ့တွေရှိတယ်ပြီးရင်ကျွန်တော်တို့အဲ့မှာအုပ်ချုပ်မှုလုပ်တဲ့ကန်ထိုးရင်ပေါ်ပြကျွန်တော်တို့လိုအပ်တဲ့အုပ်ချုပ်မှုကိစ္စလုပ်တဲ့ကန်ထိုးရင်တွေကျွန်တော်တို့ကပြည်ထောင်စုကြောင်းလုံးကြီးလုပ်တယ်ကျွန်တော်လုပ်တဲ့အခါမှာမိဝရွာနဲ့မိဝနားမှာရှိတဲ့အောင်ရရနေကြပါကျွန်တော်တို့လုံချုံကြီးတက်ဖွဲ့ဝင်တွေညတော့ပစ်တာပေါ့ဗျာညအနာရီဝင်ကြတော့ပါပစ်ကြတာပေါ့ပစ်တဲ့အခါမှာဖြစ်ကိုပြတော့ပစ်တာရှိတယ်တချို့လည်းဟုတ်လားအန်ကြတယ်လို့ပြောကြတယ်ကျွန်တော်ဒါကတော့တိတိကျကျမသိဘူးခေရဟုတ်လားရွာရီနားနေကြတော့အခြေခံမိညာပစ်တာတွေပုံကြောင်းတွေကိုအခြေခံမိညာပစ်တာတွေဒီလိုဟာမျိုးတွေဒါကလုပ်တာရှိတယ်ကျွန်တော်တို့ကပုံချုံမှုကိစ္စလုပ်တာဒါပြီးတော့အနောက်ချက်မသေးနဲ့ဒါကတော့ရှင်းပေါ်ပါမှာအဲ့ကြမှာဟုတ်လားဒီလိုပြလို့ဟိုရွာကမှန်တယ်ဒီရွာကမှန်တယ်ကတော့ကျွန်တော်ဒါကတော့ပြောလို့မရဘူးလာပြီးအနောက်ချက်ပေးရင်တော့ကျွန်တော်တို့ကတော့ဟုတ်လားသုံးပြန်ပ
ါဒေသခံမိဝရွာသူတို့ကတော့ဒီမနေ့ပြစ်ခတ်မှုဟာနှစ်ဖက်တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ဆိုပါတယ်
။တိုက်ပွဲတော့မဖြစ်ဘူးတိုက်ပွဲဖြစ်တာတော့မရှိသူတို့ကလက်လက်အင်အားတွေနဲ့
ရခိုင်လက်နက်ကိုင်အဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကလည်းဒီကနေ့မှာပလဝမြို့နယ်ဖက်တိုက်ပွဲမဖြစ်ခဲ့ဘူးလို့ဆိုပါတယ်
။ဝင်ကဖြစ်တဲ့ဥစ္စာကဒီမှာစစ်တပ်ကလည်းတစ်ဖက်သက်ပြစ်တာအဲ့လိုမျိုးဒီနှစ်ဖက်တိုက်ပွဲဖြစ်တာလုံးဝမရှိသူတို့ကနေပြီးတော့ဒါရခိုင်ဒီပေါ်မှာနော်အညိုးအတေးကြီးစွာနဲ့နေသွားတွေကိုတက်တက်နေပြီးတော့ဒါဟိုရည်ရွယ်ချက်ရှိရှိနဲ့နေပြီးတော့လောက်ကြပြစ်ခတ်နေတာဗျာ
ပြီးခဲ့တဲ့စက်တင်ဘာလ29ရက်နေ့ကလည်းမေဝကြီးရွာပဲလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့ရွာသားနှုတ်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလဝမြို့နယ်တွင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေအဆင့်ဖြစ်ပွားနေတာပါ။ဒီခိုင်ပြည်နယ်မှာ2018ဒီဇင်ဘာလကနေ2019စက်တင်ဘာလထိဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်အ อยากตั้งที่ใช้ตีสูงมุลูชิเซจอที่ชินีบีที่ใช้ตั้งยาชิตูที่อันเซจอลาชินีบีลูยังให้หนุ่มตัวกูเสลี่ยดูกับเบลสุทาบาร์เลยยังให้พี่เนี่ยมาพิบวันนี้ได้ใช้กูด้วยแล้วนั่งฟังด้วยเนี่ยอยากตั้งปีดูด้วยปอเปียมาท้าตั้งกันเชิงกูช่างช้าจ้าสิบูพี่เนี่ยสู้ยาพ่อกันเลยลูกอาเดสีมันด้วยสังยบีไต่ต้นจังสูงกูยังให้พี่เนี่ยหนุ่มตัวกันเลยมันนี่ก็ไม่ค่อยบีตีบิวเข้าบาร์เลย
ลูกตัวกันเนี่ยตีบิวบีตีไม่ได้มาเป้เพราะว่ามีเนี่ยด้วยอาจจะตายด้วยปอมาเพียงมาท้าตั้งแต่มุกชิสเองที่พ่อหลานเราเล็กที่บาร์เลยเขมียะนั่นก็อันเดนเป็นผู้ตัวรับเชนคุโรชันพิมพ์ยาวไปเพื่อการเตรียมตัวเพื่อใช้ออกมาชันพิมพ์เนี่ยยาวไปก็ขายมีเนี่ยมงซียัวกับเยสคามุบาวินเจ้าพ่อวินเลวโกเซปเทมบาร์ลาเนสเซโกยานิกาและนักการเพื่อสิทธิ์กูกับพันซีตัวเก็บยี่ที่กินเนี่ยที่บาร์เตรียมมาไม่ยาวได้ด้วยมีตาสุวรรณเลยสวยนี่บาร
ီရွာအဝင်လမ်းမှာရှိတဲ့နမ်ဆာရွာအနီးမှာဖမ်းဆီးခံရတာဖြစ်ပါတယ်ဒီကင်းဖြစ်ပွားတာနဲ့ပတ်သက်ပြီးကိုခိုင်မျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအိုင်မွန်ကအခုလိုပြောပါတယ
်၂၉ရက်နေ့ဒေသနာနာခွဲတဲ့မင်းကြီးဟောဗောရေရေအုပ်စကရေအုပ်စကမှုတရားရေဒီရေအုပ်ရေတဲ့နောက်ပြီးတော့ရေဆက်ချက်ရေဒီဆက်ချက်ရေတဲ့အဲလေးလေးတော့အဲဖွဲ့စည်းမှမဖြစ်ဘူးဟာကွာလားတဲ့အဲဒီကိစ္စကရွာကြီးပေါ့နော်အဲဖက်တန်းကြောင်ရှိတယ်ရေခန်းရှိတယ်တိုက်ငယ်ဆေးရုံရှိတယ်အဲရွာကြီးမှာ
မုံစည်းရွာဟာတမုံကျဲမြို့အနီးမှာတည်ရှိတာဖြစ်ပါတယ်တမုံကျဲမြို့နယ်အုတ်ချိုရီမှုရုံကတာဝန်ရှိသူတဦးကတော့ဖမ်းဆီးသွားတယ်လို့မယူဆကြောင်းပြောပါတယ
်ဖမ်းတာတော့မဟုတ်ပါဘူးသူတို့ခိတ္တအဝါသူတို့ခေါ်သွားတာပဲရှိတာမုံစည်းကအုတ်ချိုရီမှုကလမ်းပြီးတော့တရင်ပေးတဲ့တိုင်းနဲ့ပြောရမှာဆိုရင်တော့ဒီမုံစည်းမဝင်ခင်နတ်ဆာရွာသူပါရှိတယ်အဲ့နောက်မှာဖြစ်တာလို့ပြောတာပဲအဲနောက်ဆုံးခြေနေဒီကတော့ကျွန်တော်တို့မသိရဘူးဗျာအဲ့ဒါကျွန်တော်တို့ကမြို့နယ်ရဲတပ်ဖွဲ့မှုလည်းအဲ့ကိစ္စကိုအဲသူတို့စုံစမ်းခန်းပြီးတော့သူကြောင့်ပါညာသင်ခန်းတာရှိပါရဲ့
မုံစီဂျက်စကန်ကရဲရရှိတူကတော့
နောက်ဆုံးအချိန်ကတော့ဒီလက်ရှိကပါတင်းမှလည်းမကြဘူးတော့ရှိကိုလာတာကပထမဆုံးပုံပါပဲခင်ဗျမာသား9 6ခွန်အဲ့ဒီဘောထောက်ခံစာလေးဒီဘောပြီးတော့ထောက်ခံစာလေးယူဖို့အတွက်ဆိုပြီးတော့တခန်းမှုကနေပြီးတော့အဲ့ရသွားတာပါခင်ဗျအဲ့ရဒီကမှုကခင်ဗျတဲ့နေရာပေါ့နတ်ဆန်အိုးဆိုးမှုလို့ဘာလို့ပေါ့နော်ထောက်ခံစာတွေဘာတွေယူဖို့အတွက်ဆိုပြီးတော့သွားတာပါခင်ဗျဒီမှာမိသားစုနေနေလေးအဲ့တမိုးဒေကြီးနေနေဖြစ်နေပြီခင်ဗျ
DNL ကိုတန်ပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကတော့ဒီလ29ရက်နေ့ကလူ၄ယောက်ကိုဖမ်းဆီးထားတာရှိကြောင်းအခုလိုပြောပါတယ
်။အဲဒီအယောက်ဝတ်နဲ့ပေါ့နော်အာဒီလူဦးရဆန်းဖြစ်ထားတာရှိတယ်။အဲမန်စာမူဟုံလမ်းပေါ်မှာပေါ်မှာဒီအဲကျွန်တော်နာမည်အတူမအာငွေကြေးကောက်နေတယ်လို့သူတို့ကပြောရခြင်းလို့ဖော်ရသိကြတော့အဲမှာတော့ဖမ်းတယ်။ဖမ်းတော့ဒီလိုဆိုတော့လက်ပြပုံးရောဒီအာငွေကောက်ထားတဲ့စီးရင်တွေရောအဲမှာပြေးရတာပေါ့နော်။အာလုံးလုံးစေတော့အဲဟာပဲပုတ်ကြည့်တယ်အသေးစိတ်တော့မကြည့်ရသေ
းဘူး။ DNL အဖွဲ့ဟာပြီးခဲ့တဲ့ရက်ပိုင်းတွေကအစိုးရတက်မတော်နဲ့တိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပြီးသူတို့အဖွဲ့အပါဝင်ဖြစ်တဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့ဟာတိုက်ပွဲတွေရက်ဆိုင်ကြီးအတွက်အပြည့်ရစာချုပ်ချုပ်ဆိုဖို့ဒီလအတွင်းမှာအစိုးရနဲ့ထပ်မံဆွေးနွေးဖို့ရှိနေပါတယ်
။ကိုမိုးစောတင်ပြတော့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။သောတာရှင်များရှင်နိုင်ငံတကာစံနှုန်းတွေနဲ့ကန့်ညီတဲ့မြန်မာစာယူနီကိုစနစ်ကိုကွန်ပျူတာနဲ့လက်ကင်ဖုန်းတွေမှာဒီကနေ့အော်တိုဘာလ၃ရက်နေ့ကစပြီးတော့တပြိုင်တည်းပြောင်းလဲသုံးကြဖို့မြန်မာအစိုးရကညွှန်ကြားထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းဒီကနေ့နေပြည်တော်မှာကျင်းပတဲ့မြန်မာယူနီကိုစနစ်ကူးပြောင်းအသုံးပြုခြင်းခန္ဓာမှာအလားတူတိုက်တွန်းခဲ့တယ်လို့နိုင်ငံကလည်းဗီဒီယိုကတစ်ဆင့်တိုက်တွန်းပြောဆိုထားပါတယ်။မြန်မာနိုင်ငံဟာယူနီကိုစနစ်ကိုနောက်ဆုံးကူးပြောင်းတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက်ဒီအပြောင်းလဲကိုထောက်ခံသူတွေရှိသလိုအစိုးရကပါဝင်လို့ဆိုရတဲ့တဖြည်းဖြည်းအချိန်ယူလှုပ်ဆောင်တင်ကြောင်းဝေဖန်ထောက်ပြကြတာလည်းရှိပါတယ်။ဒီအကြောင်း VOA မြန်မာပိုင်းတင်ထောက်ကိုစောထက်ကအယုံကနေမေးမြန်းသတင်းပေးပို့ထားပါတယ်
။ကွန်ပျူတာနဲ့လက်ကင်ဖုန်းတွေမှာမြန်မာစာရေးတဲ့အခါမှာနိုင်ငံတကာနဲ့ကိုက်ညီရဲ့စနစ်တစ်ခုဖြစ်ပေါ်လာဖို့အတွက်ရည်ရွယ်ပြီးမြန်မာအစိုးရကယူနီကိုစနစ်ကိုပြောင်းလဲအသုံးပြုကြဖို့တိုက်တွန်းလှုပ်ဆော်တာတွေလွန်ခဲ့တဲ့လပိုင်းအတွင်းကအရှိန်မြင့်လှုပ်ဆောင်လာခဲ့ရမှာနမေကြီးအနုပညာရှင်တွေအထင်ကရပုဂ္ဂိုလ်တွေလည်းပါဝင်ခဲ့ပါတယ်။အစိုးရဝန်ကြီးဌာနတွေနဲ့စီးပွားရေးလုပ်ငန်းတွေပြည်သူတွေအချင်းချင်းကြားမှာဆက်သွယ်ရေးစနစ်တူညီလာဖို့နဲ့အစိုးရတရလုံးပို့ပြီးတိုးတက်ကောင်းမွန်လာဖို့မြန်မာယူနီကိုဒ်စံစနစ်ကိုပြောင်းလဲသုံးကြဖို့ e-government ဥဆောင်ကော်မတီနိုင်ငံက နိုင်ငံတော်အတိုင်းအမြန်ကဒေါန်ဆန်းစုကြည်ကလည်းဒီနေ့မနက်နေပြီးရောအမိုင်စီစီတူမှာပြုလုပ်တဲ့အခမ်းအနားမှာရွှေနိကုတ်ကိုပြောင်းတုံကြဖို့တိုက်တွန်းပြောဆိုခဲ့ပါတယ်။ဒါအပြင်ပြီးခဲ့တဲ့ရှပိုင်းတွင်ကလည်းအော်တိုဝါတရက်ကစပြီးအားလုံးတပြင်းကြီးရွှေနိကုတ်တုံကြဖို့ဒေါန်ဆန်းစုကြည်ကဖူဂျီယိုကတဆင့်အခုလိုတိုက်တွန်းနှုတ်ဆော်ခဲ့ပါတယ်။
ဒီပါလေလုံငန်းတစ်ခုဖြစ်တဲ့ကွန်ပျူတာနဲ့မိုဘိုင်းဖုန်းများသုံးဆဲရမှာနိုင်ငံတကာစာချုပ်စာညွှန်းနဲ့ကိုက်ညီပြီးမြန်မာစာရေးထုတ်နယ်လည်းညီညွတ်တယ်မြန်မာယူနီကုတ်စာစနစ်ကိုအခုနှစ်အောက်တိုဘာလတရက်ကစတင်ပြီးအမည်တင်ညွှန်းဆဲသုံးဆဲကြဖို့တက်တွန်းနှုတ်ဆော်အပ်ပါတယ်။ကွန်ပျူတာနဲ့လက်ကင်ဖုန်တွေကမြန်မာစာစနစ်ကိုအစိုးရကိုယ်တိုင်တွန်းအားပေးချက်ချင်းပြောင်းလဲယူရန
Lujang, Global Ki, Sanong Yi Mian, Tenan Chang Tichang Du, Ula Tong Nga, Fuyo Yi Gu Pio Ba Le.
ကိုဇော်ထက်တရင်ပြပို့တော်ရပါရှင်ဖီအိုအမြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့စကိုင်းတိုင်းရင်းမာပင်မြို့နယ်ထဲကဝဇိန်တောင်ဒေသမှာတတ်တတုစံတမိုင်စီမံကိန်းနဲ့ပတ်သက်တဲ့တရင်တပုတ်တင်ပြချင်ပါတယ်စကိုင်းတိုင်းရင်းမာပင်မြို့နယ်ဝဇိန်တောင်ဒေသမှာတတ်တတုစံတပုတ်စကိုင်းနဲ့အစိုးရကခွင့်ပြုပေးလိုက်တာကြောင့်ဒေသခံတထောင်နီးပါးကစက်တင်ဘာလ3ရက်နေ့မှာ company တခုက တတ်တူ စမ်းတမ်းမဲ့ အစီအစဉ် ကို ကန့်ကွက်ရ မရှိ ကြောင်း စကိုင်းနဲ့ အစိုးရ က ပြည်တော်စု အစိုးရ ကို အကြောင်း ပြန်ကြတာ ကြောင်း ဒီ အစီအစဉ် စတင်မဲ့ ကိစ္စ ကို တိတခန့်တွေ ကန့်ကွက် ဆန္ဒပြခဲ့ ကြတဲ့ စက်တင်ဘာ 30 ရက် တနင်္လာနေ့မှာပဲ ဒီ စီမံကိန်း နဲ့ ပတ်သက် ပြီးတော့ ကန့်ကွက်ရ မရှိ ကြောင်း သဘော ထား ကို ပြန်လည် ပယ်ဖျက် ကြောင်း တယံစာတနဲ့ တဘာဝ ပတ်ဝန်းကျင် ထိန်းသိမ်းရေး ဝန်ကြီး ဌာန ကို စကိုင်းနဲ့ အစိုးရ က သဘော ထား ပေးပို့ခဲ့တာပါ စကိုင်းနဲ့ အစိုးရ ရဲ့ မနေ့က ပြုလုပ်ခဲ့တဲ့ အစီအစဉ်မှာတော့ ဒေသခံတွေရဲ့ သဘော ထား ကို ရှေးရှုပြီး အရင်က သဘော ထား ပေးပို့မှုကို ပယ်ဖျက်ခဲ့တယ်လို့ ထုတ်ပြန်ချက်မှာ ဖော်ပြထားပါတယ် အခုလို သဘော ထား ထုတ်ပြန်လိုက်တာက ဒီ စီမံကိန်း လှုပ်ခြင်း မလှုပ်ခြင်း နဲ့ မသက်ဆိုင်ပဲ လက်တလုံးမှာ ဆိုင်းငံ့လိုက်တာလို့ စကိုင်းတိုင်း စီပင်ဝန်ကြီး ဦးမြင့်ကြီးက VOA ကိုအခုလို ပြောပါတယ်
သောသောတော့သူကသဘောထားဆိုတာကန့်ကွက်ရမရှိဘူးဆိုတော့နိုင်ငံတော်အနေနဲ့ပြုလုပ်တယ်ဆိုလဲသူတိုင်းအနေနဲ့ကန့်ကွက်ရမရှိဘူးဆိုတော့တော့ပါဒါပေမဲ့အခုကကပြည်သူအနေနဲ့သဘောထားတင်တာကိုသူတို့အနေနဲ့မလိုလားဘူးဒါကြီးဆုတ်လို့မဖြစ်နေတယ်ဆိုတော့ပြန်ပြောင်းလိုက်တာပဲသူဝေဆုံးပြတ်တင်တယ်ပြည်သူသဘောမတူဘူးဆိုလဲဒါကြီးကနိုင်ငံတော်တို့လုံးဆောင်မလို့ဘူးကောနော်ဒါကြောင့်ကန့်ကွက်တာဆ
နိုင်ငံတော်ကအခုစီမံကိန်းကိုမဖြစ်မနေလုပ်ရမယ်လို့ပြောလာခဲ့ရင်လေဒါကိုပြည်တော်စုကဆုံးဖြတ်ရမှာဖြစ်တယ်လို့စီပင်ဝန်ကြီးကဆိုပါတယ်စကန်နိုင်ဒေသကြီးအစိုးရအနေနဲ့ကတော့ဒီစီမံကိန်းပေါ်ဒေသခံတွေကန့်ကွက်နေတဲ့အတွက်တဘောရာမှတ်ချက်ပြန်လဲပေးပို့လိုက်တာလို့ပြောပါတယ်အခုဝဇိုင်းအောင်စီမံကိန်းဟာရင်းမာပင်စာလင်ကြီးနဲ့ကနေမြို့နယ်ကမြေဧရိယာ2000ကျော်မှာကျင်းနေစမ်းသပ်ရ လည်းဖြစ်ပါလေရှင
်ဘုရားရှင်ခင်ကာလုံလို့ဒုက္ခခေါ်ကြတဲ့အမျိုးသားကာကွယ်ရေးနဲ့လူမျိုးကောင်စီရဲ့ခန်းကဏ္ဍကိုချဲ့ထွင်ဖို့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးအစုပြုချက်တွေလွတ်တော်မှာရှိနေသလိုပဲလက်ရှိဆိုရလက်ထက်ကာလုံအစည်းအဝေးမခေါ်နိုင်တဲ့အပေါ်တမတော်ဘက်ကလည်းဝေဖန်ပြောဆိုတာချို့ရှိနေပါတယ်။ဒါကြောင့်မို့အမျိုးသားကာကွယ်ရေးနဲ့လူမျိုးကောင်စီနဲ့ပတ်သက်လို့လက်ရှိ energy အစိုးရရဲ့သဘောထားနဲ့ဒီကောင်စီအစည်းအဝေးခေါ်ယူမှုလိုအပ်ချက်ရှိမရှိဆိုတဲ့ကိစ္စကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်။ပေါဝင်ဆွေးနွေးမိမန်းလူတဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံတွေကိုဆန်လိုက်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြူပြီးတော့ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0123923254ဖြစ်ပါတယ်။ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရရှိလို့ကြိုးစားပါရခင
်ဗျာ။ဒီကနေ့ညတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ကြာနေသေးတဲ့အချိန်တွင်ထိတ်တန့်ရောက်တဲ့အချင်းချက်ကိုမှခင်ပြတွေကပြောပြပေးပါအောင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေရှေ့တူးဆောင်ရွက်တဲ့အနေနဲ့အမေရိကန်ယူကရိန်းမူဝါဒရေးရာကိစ္စတွေနဲ့ပတ်သက်တဲ့ဆက်ရဆက်ရန်တွေပြည့်အပ်ဖို့သမ္မတရဲ့ကိုယ်ရေးရှေ့အနေနဲ့နိုင်ငံသားရေးဝန်ကြီးတို့ကိုအောက်လွတ်တော်ဒီမိုကရက်အမတ်တွေကဆင့်ခေါ်ထားပါတယ်။ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့အစိုးရအရာရှိဟောင်းတွေကိုလည်းဒီသင်းပတ်ကျဲလွှတ်တော်မှာတက်သေးထွက်ဆိုဖို့စီစဉ်ထားပါတယ်။နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေးရုံအနေနဲ့အခုကိစ္စနဲ့ပတ်သက်တဲ့ဆက်ရဆက်ရန်တွေပြည့်အပ်ဖို့ကြာတာပြင်းနေသည့်အချိန်ပေးထားတဲ့အကြောင်းအောက်လွတ်တော်နိုင်ငံသားရေးထောက်လှမ်းရေးနဲ့ကြီးကြပ်ရေးကော်မတီတွေကအကြီးအကဲတွေရဲ့ဆင့်ခေါ်စာမှာပြောထားပါတယ်ရှင်။မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုအကြားနျူကလ িয়ার ရေးစစ်ဆင်ညှိနှိုင်းပွဲတွေကိုတော့အောက်တိုဘာလ5ရက်နေ့မှာပြန်ဆဖို့သဘောတူထားပြီးဖြစ်တဲ့အကြောင်းမြောက်ကိုရီးယားအစိုးရအဘော် KCN နေတင်းဌာနကဒီကနေ့ပြောပါရယ်။ဒါအဖြစ်ပြီးခဲ့တဲ့ဇန်နဝါရီလကနှစ်ဖက်ခေါင်းဆောင်တွေအကြားထိပ်သီးအစည်းအဝေးအောင်မြင်မှုမရဘဲအဆုံးသတ်ခဲ့ပြီးတဲ့နောက်လအတော်ကြာရှေ့မတူနောက်မဆုတ်ဖြစ်နေတာအခြေအနေကနေပြီးတော့တိုးတက်လာတဲ့သဘောပဲဖြစ်ပါရယ်ရှင်။တရုတ်ပြည်သူ့သမ္မတနိုင်ငံထူထောင်တဲ့အနှစ်80ပြည့်အထိမ်းအမှတ်အခမ်းအနားမှာတော့တရုတ်အစိုးရကသူ့ရဲ့စီးရီးအင်အားကိုထုတ်ဖော်ပြသလိုက်ပါတယ်။တရုတ်ကွန်မြူနတီပါတီခေါင်းဆောင်မော်စီတုံးတချိန်လုံးကဝတ်ခဲ့တဲ့ယူနီဖုန်းဝတ်စုံကိုဝတ်ပြီးတော့သမ္မတရှီကျင်းပင်ဒီကနေ့အခမ်းအနားတက်ပါတယ်။1949ခုနှစ်အောက်တိုဘာလ1ရက်နေ့ကပါတီခေါင်းဆောင်မော်စီတုံးကတရုတ်ပြည်သူ့သမ္မတနိုင်ငံထူထောင်ကြောင်းကျင်းပခဲ့တဲ့ TNMN ရင်းပြင်မှာတက်ဖွဲ့အင်အားရာပေါင်းများစွာပါဝင်တဲ့ဒီကနေ့စီးရီးပြအခမ်းအနားကိုသမ္မတရှီနဲ့အတူဝန်ကြီးချုပ်လီကေချန်နဲ့တခြားပါတီခေါင်းဆောင်တွေလည်းတက်ရောက်ကြတာပါ။တချိန်ထဲမှာလည်းဟောင်ကောင်မှာတော့ရဲတပ်ဖွဲ့ကဒီပိတ်ပင်ကတ်တက်ထားတဲ့ကြားမှာပဲခြောက်မောင်းများစွာသောအနောက်ရောက်အင်ဂျီဝိဒီမိုကရေစီလိုလာတဲ့ဆန္ဒပြသူတွေဒီကနေ့ကြီးတက်ဆန္ဒပြကြပါရစေ
။တရင်အချင်းချက်ကိုမှခင်ပြွေးကျင်းညာပေးခဲ့တာပါရှင်။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကွန်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဝက်နာရောဘတ်ဖြစ်ပါတယ်။ VOA American အတိုင်းရညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ၄၀လိုင်းဒိုမီတာ25 30 51နဲ့လိုင်းလမီတာ190တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါ။ဒေါက်တာရှင်မြန်နဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ။
This program has come to you from the Voice of America, Washington.
From Washington.